ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပဇာကရိုဟင်ဂျာဒုက္ခသည်ကလေးပေါင်းတန်တဝက်ကျော်ဟာကပ်ဘေးယောဂအန်ဒီယန်နဲ့ရင်ဆိုင်တရားပြီးလာမယ့်ဆိုင်ကလုန်းနဲ့မုတ်တုံရသည့်မှာအမြောက်အများသိဆုံးမဲ့အခြေအနေရှိနေတဲ့အကြောင်းကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကသတိပေးပြောကြားလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာကုလသမဂ္ဂဌာနချုပ်ကနေ VOA သတင်းတောက် Research Line ပေးပို့ထားတဲ့သတင်းလွှာကိုမတ်အင်ဂျင်နိုင်ကပြောပြမှာပါရှင်
နစ်စဉ်နှွေနဲ့မိုးရာသီတွေရောက်တိုင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာအပူပိုင်းဒေသမုန်တိုင်းတံကိုအလူးလဲခံရပါတယ်။ဒါကြောင့်လဲကောက်ဆက်စ်ဘဇားမှာရှိတဲ့ဒုက္ခသည်အကူအညီပေးရေးအဖွဲ့အစည်းတွေကနေဆိုင်ကလုန်းနဲ့မုတ်တုံရာသီအဦးဆုံးကာလဖြစ်တဲ့မေလအစပိုင်းကနေဇူလိုင်လနောက်ဆုံးပတ်တွေအတွင်းရာသီဥတုတံကြောင့်ဒုက္ခသည်စခန်းတွေမှာအသေးဆုံးများနိုင်တဲ့အခြေအနေကိုတွက်ဆနေကြတာပါ။ညစ်ပတ်ပြီးဖြစ်ကြတဲ့ဆန်းလှုပ်ထားတဲ့ယာယီတဲတွေမှာလူတွေစုပြုံပြီးနေထိုင်နေရတဲ့ရိုဟင်ဂျာဒုက္ခသည်6သိန်း5000ကျော်အတွက်အင်အားပြင့်ထန်မဲ့မုန်တိုင်းတိုက်ခတ်မှုအပြက်အစီးတွေဖြစ်လာမဲ့အခြေအနေကိုရင်ဆိုင်ဖို့ကြိုတင်ပြင်ဆင်မှုတွေမရှိသေးကြောင်းကုလသမဂ္ဂလက်အောက်ခံအဖွဲ့တွေကသတိပေးနေပါတယ်ရာသီဥတုအခြေအနေတွေဆိုးရွားလာတာနဲ့အမျှဒုက္ခသည်စခန်းတွေမှာဖြစ်သလိုစုပြုံနေထိုင်နေရတဲ့တိတ်နဲ့ချီတဲ့ကလေးငယ်တွေအတွက်ကျန်းမာရေးအန္တရာယ်နဲ့လုံခြုံမှုကင်းမဲ့မဲ့အခြေအနေတွေပိုးပြီးတိုးလာဖို့ပဲရှိကြောင်းကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ပြောခွင့်ရခရစ်စတိုဖာဘူရခိုင်ကပြောပါတယ်မုတ်တုံရာသီရောက်ပြီးဆိုရင်ယောဂါတွေအဖြစ်များပြီးရေကြီးညီပြူတာအပြင်အခြားဆိုးရွားတဲ့အခြေအနေတွေဖြစ်လာဖို့ရှိကြောင်းသူကအခုလိုဆိုပါတယ်
What is already a dire humanitarian situation for the 520,000 children?
လက်ရှိကောက်ဆက်ဘဇားဒုက္ခသည်စခန်းတွေမှာရှိနေတဲ့ကလေးငယ်ပေါင်း 9,200 ဟာယူသားချင်းဆိုင်ရာအခြေအနေတွေကြောက်စရာကောက်လောက်အောင်စူးစူးရွရွရင်ဆိုင်နေကြပြီးမကြခင်သတင်းပတ်တွေအတွင်းရောက်လာတော့မဲ့ဆိုက်ကလုန်းနဲ့မုတ်တုံရာသီမှာဆိုရင်တော့တကယ်ကိုကြီးမားလာတဲ့လူသားဘေးဒုက္ခကြီးကိုကြုံတွေ့ကြရဖို့ရှိနေပါတယ်
တောက်သုံးရည်မတန်ရှင်းမှုမိလာစနစ်မလုံလောက်မှုတကိုယ်ရည်နဲ့ဘေးပတ်ဝန်းကျင်တန်ရှင်းမှုနေပါတာတွေကြောင့်ကပ်ဘေးယောဂါဖြစ်လာဖို့အလားအလာရှိနေတယ်လို့ဒုက္ခသည်စခန်းတွေမှာရှိနေတဲ့ကာလဝမ်းယောဂါနဲ့ဆုံဆို့နာယောဂါတွေကြောင့်တိတ်ဆုံးမှုတွေနဲ့အခြားကူးစက်ယောဂါတွေကိုပိုးပြီးဆိုးလာစေမှာဖြစ်ကြောင်းခရစ်စတိုဖာဘူရခိုင်ကပြောပါတယ်ကုလသမဂ္ဂကလေးငယ်များအရေးပေါ်ရန်ပုံငွေအဖွဲ့ UNICEF ကတော့ရိုဟင်ဂျာဒုက္ခသည်ကလေးငယ်တွေကိုယောဂဘီအန်ဒီကနေကင်းဝေးအောင်ဆောင်ရွက်ပေးဖို့အချက်ကိုအဓိကထားဦးစားပေးလှုပ်ဆောင်နေကြောင်းကြေညာထားပါတယ်။တောက်သုံးရည်တန်ရှင်းမှုရှိအောင်မိလာစနစ်အလုံးလောက်ရှိအောင်အပြင်ဆုံဆိုးနာအပါအဝင်အခြားကူးစက်ယောဂတွေမဖြစ်အောင်ကာကွယ်ဆေးထိုးပေးတာစတာတွေကို UNICEF အနေနဲ့ထောက်ပံ့ကူညီနေကြောင်းသူတို့ရဲ့အစီရင်ခံစာမှလည်းဖော်ပြထားပါတယ်။ဒါပေမဲ့လည်းရာသီဥတုအလွန်အမင်းဆိုးရွားမှုကြောင့်ဖြစ်ပေါ်လာနိုင်တဲ့ယောဂါတွေအတွက်တော့ဒီထောက်ပံ့မှုတွေဟာလုံလောက်မှုမရှိသေးကြောင်း UNICEF ကတတိပေးထားပါတယ်ရှင်